တရုတ်နိုင်ငံအပါအဝင်ကုလသမဂ္ဂလူညုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကရခိုင်ပြည်နယ်အရေးလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပွင့်လင်းမြင့်သာစွာစုံစမ်းစစ်ဆေးအရေးယူပေးဖို့မြန်မာအစိုးရကိုကြေညာချက်ထုတ်ပြန်တိုက်တွန်းထားတာပါဒီတိုက်တွန်းချက်အရစုံစမ်းစစ်ဆေးအဖွဲ့ဖွဲ့စည်းရမှာအစိုးရတပ်မတော်နဲ့ကုလသမဂ္ဂလက်ခံနိုင်မဲ့အဖွဲ့အစည်းတွေပါဝင်ဖွဲ့စည်းရေးကအဓိကစိန်ခေါ်ချက်ဖြစ်နိုင်ပြီးနိုင်ငံတကာရဲ့နားလည်မှုရှိရှိဆောင်ရွက်ဖို့အရေးကြီးကြောင်းနိုင်ငံရေးလှိလသုံးသပ်သူတွေကပြောပါတယ် VOA သတင်းနောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တယ်လို့ဆွဆွဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအတွင်းမှာအပြန်အလှန်ညှိနှိုင်းဆွေးနွေးပြီးတဲ့နောက်ဒီလ9ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီကြေညာချက်မှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကဆွဆွဲခံထားရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတရားဥပဒေစိုးမိုးမှုကိုအခြေခံပြီးပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းနဲ့လေပိုင်းဆိုင်ရာအကြမ်းဖက်မှုလေပိုင်းဆိုင်ရာနှောက်ယှက်ကျူးလွန်မှုကလေးငယ်များအပေါ်အကြမ်းဖက်မှုအပါအဝင်အကြမ်းဖက်မှုကျူးလွန်သူတွေကိုအရေးယူဖို့လဲတောင်းဆိုကြောင်းဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့ဧပြီလကုန်ပိုင်းကမြန်မာနိုင်ငံကိုလာရောက်ခဲ့ချိန်ကတော့ဒီလိုစုံစမ်းစစ်ဆေးဖို့အတွက်နည်းလမ်းနှမျိုးရှိကြောင်းနဲ့အဲ့ဒါတွေကတော့ ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကနေကြိုင်တွဲစုံစမ်းဖို့နဲ့မြန်မာအစိုးရကကိုယ်တိုင်စုံစမ်းစစ်ဆေးဖို့ဆိုတာဖြစ်ပါတယ်။ဒီနှစ်ချက်အနက်မှာမြန်မာအစိုးရအနေနဲ့ကိုယ်တိုင်စုံစမ်းစစ်ဆေးဖို့ကိုရွေးချယ်မဲ့အလားအလာရှိနေပြီးဒီလိုရွေးချယ်မဲ့ဆိုရင်ကြုံတွေ့ရနိုင်တဲ့စိန်ခေါ်မှုကိုနိုင်ငံရေးလေလာသုံးသပ်သူတင်းဘွားအက်ဒီတာဟောင်းဦးတမောင်တန်းကအခုလိုပြောပါတယ်
။ပြီးကြလွတ်လပ်တော့အဖွဲ့ကိုဘယ်လိုလဲထွက်မလဲဆိုတာကစိန်ခေါ်ချက်ဖြစ်နိုင်တယ်လို့ထင်တယ်။မြန်မာအစိုးရကလည်းလက်ခံနိုင်တယ်တပ်ပတော်ကလည်းလက်ခံနိုင်တယ်ပြီးတော့ကုလသမဂ္ဂကလည်းလက်ခံနိုင်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုဘယ်လိုဖွဲ့မလဲဆိုတာကအဓိကစိန်ခေါ်ချက်ဖြစ်နေတယ်အဲ့ဒါတွေကိုနားလည်တဲ့လူကိုဒီလိုဆွဆွဲချက်တွေဒီလိုကိစ္စမျိုးတွေမှာအပြစ်ချုပ်ရှိတယ်ဒီနားလည်တယ်ဆိုတဲ့လူကိုမြန်မာနိုင်ငံမှာရှာဖို့ကာကောလက်ခုမလားပေါ့ဘူးကိုထည့်မလဲပေါ့ဒါအဓိကစိန်ခေါ်ချက်ပဲဖြစ်နေတယ်
အခြားနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကလက်ရှိအခြေအနေအရကုလသမဂ္ဂလုံခြုံရေးကောင်စီကဖိအားပေးတာတွေပိုများလာနိုင်ကြောင်းနဲ့ဒီလိုများလာရင်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးအပြောင်းလဲတွေအပေါ်မှာတည်ရောက်မှုတွေရှိလာနိုင်ကြောင်းရှုမြင်ပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေတည်ဆောက်ဖို့အတွက်သူ့အမြင်ကိုအခုလိုဆက်ပြောပါတယ
်အခုတက်တော့ကျွန်တော်တို့ဒီကုလသမဂ္ဂအတွင်းမျိုးကနေပြီးတော့ခန့်အပ်လိုက်တယ်ပေါ့လေဒီမြန်မာနိုင်ငံဆိုင်ရာဒီအထူးကိုယ်စားလှယ်ပေါ့ဒီထုတ်ကုန်စလေနဲ့ကျွန်တော်မြင်ရတော့မြန်မာဆူရော်ရောဖြစ်တော်တက်မတော်ပါအမြန်ဆုံးပေါ့လေမြန်မာနိုင်ငံကိုဖိတ်ခေါ်နိုင်လို့လိုအပ်တယ်လို့မြင်တယ်အဲဒီလိုဖိတ်ခေါ်ပြီးတဲ့နောက်မှာတော့အထူးကုန်စလေကနေတဆင့်ပေါ့လေမြန်မာနိုင်ငံနဲ့ကုလသမဂ္ဂအခြားမှာတိတဲ့ပို့ပြီးတော့ဟလာဟိုဂျုံကြီးမှုနားလည်မှုတိဆောက်နိုင်မဲ့ဟိုခြေလမ်းတွေကိုဘယ်လိုလမ်းနိုင်မလဲဆိုတော့အဖြစ်ရှာနိုင်မှုလိုအပ်တယ်လို့မြင်တယ်
တချိန်တည်းမှာပဲမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုနိုင်ငံတကာကိုအမြန်ဆုံးချပြနိုင်ဖို့လိုအပ်ကြောင်းလည်းပြောပါတယ
်။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ရှိရင်လည်းမြန်မာနိုင်ငံဘက်ကဒီလုံဆောင်ချက်တွေတော့အထောက်အထားတွေတော့ကိုယ့်ရှိချက်တွေကိုနိုင်ငံတကာအတိုင်းအဝိုင်းကိုချပြဖို့လိုအပ်တယ်လို့နော်ဒီပြည်ပမှာရှိတဲ့သတင်းမီဒီယာတွေနိုင်ငံတကာသတင်းမီဒီယာတွေကိုလည်းပဲအချိန်နဲ့တကြီးရှင်းလင်းဆွေးနွေးချပြနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။
မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တိုက်တွန်းချက်အပေါ်မှာတုံ့ပြန်ထားတာမရှိသေးပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီကသူတို့ရဲ့ထုတ်ပြန်ချက်မှာပထမအဆင့်ယုံကြည်မှုတည်ဆောက်တဲ့အနေနဲ့ကုလသမဂ္ဂဆိုင်ရာလုပ်ငန်းဌာနတွေနဲ့မိဖက်အဖွဲ့တွေကိုသာမကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့ပြည်တွင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်မှာလုံလုံခြုံခြုံနဲ့အတားအဆီးမရှိဘဲအများဆုံးတွဲရောက်ခွင့်ပြုဖို့နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာလုပ်ငန်းအဖွဲ့ UNDP တို့နဲ့လည်းမကြာခင်မှာနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဖို့တိုက်တွန်းကြောင်းဖော်ပြထားပါတယ်